အင်အားဖြင့်မောခဆိုက်ကလုန်းမုန်တိုင်းဟာဒီကနေ့မေလ14ရက်နေ့နေ့လယ်ပိုင်းမှာရခိုင်ကမ်းရိုးတန်းစစ်တွေကြောက်ပြူဒေသတွေကိုဥတီဝင်ရောက်တိုက်ခိုက်ဖို့ရှိနေပါတယ်စစ်တွေအပါအဝင်ဒေသခံတချို့လည်းဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ် AFP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းမောခဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနဲ့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းတွေကိုဥတီရွေ့လျားလာနေပြီးဒီကနေ့မေလ14ရက်နေ့နေ့လယ်ပိုင်းမှာပုံတွင်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်နေအတွင်းရွေလျားလာတဲ့မောခါမုန်တိုင်းဟာဒေတိုင်နှုံတနအီကို135မိုင်အထိရှိပြီးဟာရီကိန်းမုန်တိုင်းအဆင့်၄နဲ့ညီတယ်လို့အိန္ဒိယမိုးလေဝသဌာနကမနေ့ကထုတ်ပြန်ထားပါတယ်။စနေနေ့ည၈နာရီခွဲလောက်မှာမုန်တိုင်းဟာစစ်တွေမျိုးရဲ့တောင်ဘက်နဲ့အနောက်တောင်ဘက်အကြားမိုင်280အကွာလောက်မှာရှိနေပါတယ်။ဒီကနေ့မနေ့မှာရခိုင်ကမ်းရိုးတန်းကိုချင်းကပ်လာချိန်မှာလေတိုင်နှုံအနည်းငယ်ရော့ကျနိုင်ပြီးတနအီကိုမိုင်130-120ဝန်းကျင်နဲ့နေ့လယ်ပိုင်းလောက်မှာဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။စနေနေ့တုန်းကတော့စစ်တွေဒေသခံတွေဟာမုန်တိုင်းဘေးလွတ်ဖို့ကိုနီးကိုဟန်နဲ့ရွှေ့ပြောင်းနေကြပါတယ်။တချို့လဲမြားပြည်ဝင်နဲ့ဖုန်းကြီးချောင်းတွေအတွင်းမှာဝင်ရောက်ခိုးလုံနေကြပြီးတချို့လဲအခြားမြို့ရွာတွေကိုရွှေ့ပြောင်းကြပါတယ်။ဒေါ်သဲနုအေးကတော့မုန်တိုင်းတန်ကြောက်တဲ့အတွေ့ပုံနာကျွန်းကိုမိသားစုလိုက်ပြောင်းရွှေ့သွားပါတယ
်။ဒါဆိုရင်မိသားစုတွေကစွန့်လို့လေမှုတက်ကိုစွန့်ရင်လို့ပေါ့အသားအင်တွေကိုစွန့်ရင်လို့ပုံနာကျွန်းကိုပုံခန့်ပို့သွားတာပေါ့
။စစ်ကြေးဒေသခံအတော်များများကတော့ရရရင်မျိုးစုံကိုတုံးပြီးဒီလိုမဲ့ကျန်းအရက်ကိုပြောင်းရွှေ့နေကြပါတယ်။ဒီကံဒေသခံကိုကြော်တင်ကတော့သူ့ရဲ့သားလေးစေယုံတင်ထားရလို့သူကတော့ဘယ်အရက်ဒေသကိုမှပြောင်းနိုင်မှာမဟုတ်ဘူးလို့ပြောစီပါတယ်
။ကျွန်တော်ကလေဘလို့ဆိုမလဲအာကြောက်လေးကြောက်တယ်လမ်းလေးလိုက်နေလိုက်နေကြုံလဲမကြုံဘူးအဲ့လိုဒီတော့ခြေတဲ့မုန်တိုင်းကိုအဲ့လိုခံစားရတယ်အခုကကလေးနဲ့ဆင်းဝင်မှနေတာဆိုရင်ကျွန်တော်ကဘယ်ကိုပြောင်းရမလဲပြောင်းရင်လေအစင်မပြေဘူးအဲ့လိုဖြစ်နေတယ
်မုန်တိုင်းကြလာရင်ကုညီကယ်ဆယ်ရေးတွေလုပ်ဖို့ပရာဟိတစေတနာဝန်ထမ်းအဖွဲ့တွေကလည်းပြင်ဆင်နေကြပါတယ်စစ်တွေမျိုးကရွှေရောင်မြစ်တာလူမှုကုညီရေးအသင်းကခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုမင်းထက်ဝါကအခုလိုပြောပါတယ်
ကျွန်တော်မုန်တိုင်းတိုက်နေတဲ့အချိန်ဖြစ်စေဟိုတိုက်ပြီးတဲ့အချိန်ဖြစ်စေပေါ့နော်ကျွန်တော်တို့လမ်းပေါ်မှာရှိနေတဲ့ဟိုဟောသစ်ပင်တို့ကြားတာတို့ဘာလို့ကျွန်တော်တို့ခုတ်ထုံရှင်းနေမယ်ပြီးလို့ရှိရင်ကျွန်တော်တို့ဟိုတကယ်လို့တိုက်နေဆဲဆဲမှာလဲပိတ်မိနေတဲ့လူတွေကိုလဲကျွန်တော်တို့ကူညီပေးစေဖို့အတွက်ကျွန်တော်အဓိကထားလှုပ်ဆောင်ပါမယ်ခင်ဗျာတချို့ပြိုတချို့လူတွေကြားတော့လဲမြို့မှာဟိုဆိုရင်လွန်ကဲပြီးတော့ပေါ့နော်ကျွန်တော်တို့ဒီကြောက်တော့ဖက်တို့မြောက်ဦးဖက်တို့ပြောင်းထွက်လာရှိပါတယ်လက်ရှိလဲကျွန်တော်တို့အသင်းကလဲဒီနေ့ကြောက်တော့ကာလီစီနဲ့ကျွန်တော်တို့လူတွေကိုလိုက်ပို့နေပါတယ်ခင်ဗျာ
မုခမုန်တိုင်းဝင်ရောက်တိုက်ခိုက်ချိန်မှာလေတိုင်နှုံးကတနအီကိုမိုင်130ကနေ120အထိရှိနိုင်တယ်လို့ခန့်မှန်းထားပြီးပင်လယ်ဒီလိုင်းလုံးတွေဟာအမြင့်ပေ73ပေကနေ15ပေလောက်အထိမြင့်တက်နေတယ်လို့ဆိုပါတယ်မုန်တိုင်းကြောင့်မိုးတဲထန်စွာရွာသွန်းပြီးစစ်ပင်တွေအိမ်တွေပြိုလဲတာရေကြီးတာရေပြိုတာတွေဖြစ်နိုင်ပါတယ်ဒါကြောင့်ကြိုတင်ပြင်ဆင်မှုနဲ့ဒေသရာကိုရှောင်ရှားကြဖို့မြန်မာဘက်မှရောဘင်္ဂလားဒေ့ရှ်ဘက်မှပါစော်ဩထားပါတယ်ငွေရတဲ့2008ခုနှစ်မေလတုန်းကလည်းဆိုက်ကလုန်းနာဂစ်ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွေ့ CRD တိုင်းအပါအဝင်လူတသိန်းကျော်သေဆုံးခဲ့ပါတယ်။ဆိုက်ကလုန်းမိုခါဟာကုန်းတွင်းပိုင်းကိုဆက်လက်ဝင်ရောက်မှာဖြစ်ပြီးမြန်မာပြည်အလယ်ပိုင်းကို15ရက်နေ့လောက်မှာရောက်ရှိနိုင်ပါတယ်။မုန်တိုင်းကြောင့်ရခိုင်ပြည်နယ်အပြင်ချင်းပြည်နယ် CRD တိုင်းရန်ကုန်တိုင်းပဲခူးတိုင်းမကွေးတိုင်းမန္တလေးတိုင်းတွေမှာဒေပြင်းတိုက်ခတ်ပြီးမိုးကြီးနိုင်ပါတယ်။